လေစီးပြေးရိုဟင်ဂျာတွေကိုလူမှောင်ခိုကူးတဲ့နေရာမှာထိုင်းရီတက်ကပါဝင်ပတ်သက်နေတယ်ဆိုပြီးတော့ရေးသားခဲ့တဲ့သတင်းတော်နှစ်ဦးအပေါ်မှာတရားစွဲဆိုတာကိုပြန်လည်ရုပ်သိမ်းဖို့ဆိုပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးအကြီးအကဲကထိုင်းအာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။ထိုင်းနိုင်ငံဖူကက်အခြေစိုက်အဲ့ဒီသတင်းတော်နှစ်ဦးကိုထိုင်းအာဏာပိုင်တွေကနေပြီးတော့အသေးဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပြီးဒီပေါ်မှာသူ့အနေနဲ့စိုးရိမ်ပူပါမှုဖြစ်ရတယ်လို့လူ့ခွင့်ဆိုင်ရာကုလသမဂ္ဂဒီမဟာမင်းကြီးဖြစ်တဲ့နာဗီပေလေးကပြောဆိုသွားတာပါ။ထိုင်းနိုင်ငံတွင်းမှာသတင်းလွတ်လပ်ခွင့်ဖြစ်စေဖို့အတွက်သတင်းတော်နှစ်ဦးဖြစ်ကြတဲ့ Mr. Morrison နဲ့ Miss Cedar Sardian ကိုဆွဲထားတဲ့အမှုတွေပြန်ရုပ်သိမ်းဖို့ဆိုပြီးတော့ထိုင်းဆွေရကိုတိုက်တွန်းတောင်းဆိုထားတယ်လို့ဒီ Miss Billy ရဲ့ပြောရေးဆိုခွင့်ရှိသူဖြစ်တဲ့ Ravina Shamdasani ကဂျနီဗာမှာကြေညာချက်ထုတ်ပါတယ်။ဒီမှုနဲ့ပတ်သက်လို့ထိုင်းဆွေရကိုဘန်ကောက်မှာရှိတဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကနေပြီးတော့ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းပြောသွားပါတယ်။ဆွဲဆိုထားတဲ့အမှုနှစ်ခုအနက်တမှုဖြစ်တဲ့အသေးဖြတ်မှုနဲ့ပြစ်မှုထင်ရှားရင်တော့သတင်းတော်နှစ်ဦးဟာထောင်ဒဏ်2နှစ်အထက်ကြာခံရနိုင်တယ်လို့ပဲကြံမှုဖြစ်တဲ့ဒီကွန်ပျူတာရာဇဝတ်မှုနဲ့ပြစ်မှုထင်ရှားလို့ရှိရင်လည်းထောင်ဒဏ်5နှစ်နဲ့တန်ခွေကြာခံရနိုင်ပါလေ။ထိုင်းနိုင်ငံဖူကက်ချီဆိုက်တဲ့ဒီအွန်လိုင်းသတင်းဌာနကသတင်းတော်နှစ်ဦးကိုသူတို့ရေးသားခဲ့တဲ့သတင်းတပုတ်အတွက်ထိုင်းတော်ဝင်ရေးတပ်မတော်ကဒဇမလ18နေ့ကတရားစွဲဆိုခဲ့တာဖြစ်ပါလေ။ဒီမြန်မာနိုင်ငံကနေပြီးတော့လှည့်စည်းပြီးတော့ထွက်ပြေးကြတဲ့ Ranger တွေအပေါ်မှာထိုင်းစစ်တပ်ကအကျူးမြတ်တွေရယူနေတယ်ဆိုတဲ့ခေါင်းစဉ်နဲ့သတင်းတပုတ်ကိုဒီသတင်းတောက်နှစ်ဦးကဇူလိုင်လ18ရက်နေ့ကရေးသားဖော်ပြခဲ့ကြတာပါဒီလိုမျိုးတရားစွဲဆိုမှုကို CPG သတင်းတောက်ကာကွယ်ရေးအဖွဲ့ကလည်းပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်ထိုင်းတော်ဝင်ရေးတပ်မတော်အနေနဲ့ဒီသတင်းရေးသားသူတွေကိုတရားစွဲဆိုတာလုံးမဲ့စားဒီသတင်းချက်လက်တွေမှန်ကန်နေသလားဆိုတာကိုရေးတပ်မတော်တွေမှစုံစမ်းစစ်ဆေးမှုတွေလုပ်တင်နေဆိုပြီး American Chief Site ဖြစ်တဲ့သတင်းတောက်ကာကွယ်ရေးကော်မတီ CPG ရဲ့ရှစ်တောင်အောင်ရှာဆိုင်ရာကြီးတန်းတာဝန်ခံ Sean Crispin ကပြောဆိုထားပါတယ်